ကိုဗစ်ကပ်ရောဂါကူးစက်မှုတွေတိုးလာနေရကြောင်းအိမ်မှာပဲနေဖို့အမိန့်ထုတ်ထားတဲ့အတွက်မီဒီယာတွေသတင်းရယူဖို့ခက်ခဲကြုံနေရတဲ့ကိစ္စကိုဖြေရှင်းပေးဖို့သတင်းမီဒီယာကောင်စီကတိုက်တွန်းလိုက်တဲ့အကြောင်းပြောပြပါမယ်ကျွန်တော်ထောင်ခံပါကြောရံကရောကရောင်တိဆုံးမှုတွေနဲ့ကူးစက်မှုတွေတိုးလာနေကြအောင်ရန်ကုန်တိုင်းမှာအိမ်ပြင်မထွက်ဖို့အမိန့်ထုတ်လာတာကြောင့်မီမီယာလုပ်ငန်းတွေမှာအခက်အခဲတွေကြုံရတဲ့ပတ်သက်လို့ပြည်ချာရေးဝန်ကြီးဌာနတာဝန်ရှိသူတွေနဲ့အင်္ဂါနေ့မှာဆွေးနွေးကြတာပါ။မီမီယာတွေရဲ့အခက်အခဲနဲ့ပတ်သက်လို့ပြည်ချာရေးနဲ့ကျန်းမာရေးဝန်ကြီးဌာနကိုအတိအပေးကြောင်းကြားခဲ့ပြီးနောက်တွေးဆောင်ခဲ့တာဖြစ်ကြောင်းမီမီယာကောင်စီတွေ့ပတ်တွေ့မှုတွေဦးမီကျော်ကပြောပါတယ
်။ပြည်ချာရေးဝန်ကြီးဌာနကဒီကောင်စီရဲ့ပို့တဲ့စာရင်းနောက်ဒရင်းသာတိုက်တချို့ကဒရင်းဌာနအနေနဲ့အခုဒီဟာဒရင်းရကွန်းနဲ့ပတ်သက်တဲ့စာတွေကိုသူတို့အထက်ကိုတင်ပြတော့ဗျာအထက်ဆိုတာယူတာဟိုကိုဗစ်ကွန်ပြီးကျန်းမာရေးဝန်ကြီးဌာနဒီဟာအမိန့်ကိုထုတ်တဲ့ဆက်ဆိုင်ရာဌာနတွေသူတို့တင်ပြတယ်။ဟိုသူတို့လက်တလောအနေထားဒီလက်တလောအခြေအနေကြီးကိုဟိုခွင့်ပြုတဲ့အနေထားမရှိသေးဘူးပေါ့နော်။ဝန်ကြီးကတော့ဒါသူတို့ဆုံးဖြတ်တယ်သူတို့ဝန်ကြီးဌာနဆုံးဖြတ်ပိုင်မရှိတဲ့ဟာမဟုတ်ဘူးဆိုတော့ပြောတယ်။ကျွန်တော်တို့တော့ဒီဘက်ကအခက်အခဲရှိနေတယ်လို့လည်းသူတို့ကြည့်ပေးဖို့တော့သူတို့ကအဲဒီတက်ဆိုင်တဲ့ဝန်ကြီးဌာနကိုဆက်ပြီးတင်ပြပေးသွားမယ်လို့အဲ့လိုမျိုးပြောတယ်ဒါဝန်ကြီးကအဲ့လိုပြောမှာ
။ရောင်းနေတဲ့အိမ်မြင်တိုင်းကမိန်ထုံထားပြီးမယ်ချင်းချက်အဖြစ်အများပြည်သူလိုအပ်ချက်ဖြစ်တဲ့73စီဆေးဝါးရှိတဲ့လုပ်ငန်းရေချောင်းတွေချောင်းကောက်ကွန်တဲ့မိုဘိုင်းဖုန်းဝန်ဆောင်မှုလုပ်ငန်းတွေကိုတော့ခွင့်ပြုထားပါတယ်။ကျမ၏ဝန်ကြီးဌာနကူးစက်ရောဂါတပ်ဖြတ်ရေးဌာနခွဲကညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကတော့သတင်းသမားတွေအနေနဲ့လိုအပ်လို့သတင်းရယူရခါမှာသက်ဆိုင်ရာရပ်ကွက်အုပ်ချုပ်ရေးအာဏာပိုင်ကြီးစီကခွင့်ပြုမိန့်တောင်းပြီးသတင်းရယူနိုင်တယ်လို့အခုလိုပြောပါတယ
်။သတင်းရယူတဲ့အခါမှာတော့သတင်းရယူတဲ့ကိစ္စရဲ့ဒါမျိုးတွေကကြတော့သက်ဆိုင်ရာကြောင်းပြောပြီးလိုအပ်တဲ့ကိစ္စအဲ့မှာတည်းထုတ်ပြန်တဲ့ဆေးရဟုံးမှာပါပါတယ်။လိုအပ်တဲ့ကိစ္စရဲ့တွေဆိုရင်သက်ဆိုင်ရာဟိုမှာပြောတယ်ဟုတ်ပါပြီကိုယ့်ရဲ့ကိုယ့်အုပ်ချုပ်ရေးမှူးကမှတင်ပြတာကွန်မြူနယ်မှာတင်ပြတောက်ခံပြီးတော့ဆောင်ရွက်နိုင်တဲ့ဆိုတဲ့တိကျချက်ရှိပါတယ်ဒါတွေကခုနပြောသလိုစီးရဟုံးပေးမှာအသေးစိတ်ကြာကြက်နေအားထည်အသေးစိတ်ခေါ်ပြနိုင်ဖို့မလိုပါဘူးခေါ်ပြဖို့လည်းမလိုပါဘူးခေါ်ပြနိုင်စွမ်းလည်းမရှိပါဘူးအမေဆိုတာတူတူတုံးတုံးနဲ့ပြည်သူနားလည်နိုင်ဖို့အဓိကဖြစ်ပါတယ်အသေးကိုယ့်ရဲ့လုပ်ငန်းလိုအပ်ချက်လိုအပ်တယ်ဆိုလို့ရှိရင်တော့သက်ဆိုင်ရာအုပ်ချုပ်ရေးအာဏာပိုင်ကြီးကကွန်မြူချက်တူတောင်းပြီးတော့လုပ်ရမှာဖြစ်ပါတယ်ဒါသိရှင်းပါတယ်
ကယောဂါကလာအခက်အခဲကြုံနေရတဲ့လူကိုအစိုးရကထောက်ပံ့ပေးနေတဲ့ဒီမှာသတင်းမီဒီယာတွေကိုလည်းစတင်ထောက်ပံ့မှုစီစဉ်နေပါတယ်။သတင်း၊ရုပ်ရှင်၊ဂီတ၊သဘင်၊စာပေ၊နေပေ၅ခုမှာတစ်ခုစီတည်းကြက်ငွေ3,000ဟာစုစုပေါင်း3,500ထောက်ပံ့ပေးတော့မှဖြစ်ကြောင်းမြင့်ကျော်ကပြောပါတယ
်။လူတိုင်းတော့မဟုတ်ဘူး။ဟိုသူတို့ဒီနေပေသတင်းရောရုပ်ရှင်ရောဂီတရောသဘင်ရောစာရေးဆရာမနော်အဲ့နေပေ၅ခုအတွက်ကိုသူတို့ကနေပင်တစ်ခုစီအတွက်ကို3,3003,300ဆိုတော့နေပင်၅ခုအတွက်ဆိုတော့အားလုံးပေါင်း3,500ပေါ့အဲ့ဒါကဟိုမနေ့ကအတည်ပြုရပေါ့နော် budget ရအတည်ပြုတော့ဒါကိုဗစ်နဲ့ပတ်သက်ပြီးတော့အခက်အခဲဖြစ်နေတဲ့ဟာအကူအညီပေးဖို့ဆိုတော့ဒါဒီနေ့ online စီစဉ်တော့သတင်းမီဒီယာတမားတွေအတွက်3,300ဆိုတော့အဲ့ဒါကိုဟို3,300ဆိုတော့အဲ့ဒါကိုဒီသတင်းမီဒီယာဖွဲ့စည်းတွေဘက်ကစီမံတိုင်ပင်ပြီးတော့စီမံခန့်ခွဲကြရမှာပေါ့နော်ဆိုတော့ဟိုကောင်စီကိုမနေ့ပြန်လွှဲပေးမယ်3,300ကောင်စီကတခြင်းဟိုမီဒီယာဖွဲ့စည်းတွေသတင်းသမားဖွဲ့စည်းတွေမီဒီယာဖွဲ့စည်းဆိုတော့သတင်းသမားဖွဲ့စည်းတွေပြောတာပေါ့နော်အဲ့ဒီဖွဲ့စည်းတွေကလည်းအကြံဉာဏ်ပြုကြပြီးဘယ်လိုဟိုသတင်းသမားတွေခွဲဝေပေးမလဲဆိုပေါ့နော်ဟိုဆိုလိုချင်တာတော့ကေအေးတရားဝတ်3,000လို့ရေကွက်အဖြစ်သတ်မှတ်တယ်ဆိုရင်တော့လူ1,000သာသတင်းသမား1,000သာရမှာပေါ့နော်
ကိုဗစ်ကရောဂါကြောပြန်ကူးစက်မှုတွေကြောင့်လပိုင်းတွင်ကူးစက်သူ1,000ကျော်နဲ့တေဆုံးသူ200ကျော်တိုးလာခဲ့ပြီးနောက်အစိုးရကကပ်ရောဂါအရေးပေါ်ကာလကန့်သတ်ချက်တွေကိုလည်းနောက်ထပ်တစ်လတိုးမြင့်ထားပါတယ်။ COVID-19 ကာကွယ်ထိန်းချုပ်ကုသရေးအမျိုးသားဆင့်ဘူကော်မတီဥက္ကဋ္ဌနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကတော့ကပ်ရောဂါကာကွယ်ထိန်းချုပ်ရေးအတွက်ပူးပေါင်းဆောင်ရွက်ကြဖို့နဲ့ထုတ်ပြန်ထားတဲ့စီကံတွေကိုလိုက်နာကြဖို့လည်းတနင်္လာနေ့ကအွန်လိုင်းကပြောကြားတဲ့မိကုံးမှတိုက်တွန်းထားပါရခင်ဗျာကျွန်တော်ထောင်ကမ VOE အတွက်သတင်းပေးပို့ထားတာဖြစ်ပါတယ်